မြန်မာနိုင်ငံသားတွေရဲ့လူခွေရေးအခြေအနေတိုးတက်ကောင်းမွန်လာဖို့လူခွေရေးကော်မရှင်နဲ့ပူးပေါင်းဆောင်ရွက်ကြပါလို့သမ္မတဦးဝင်းမြင့်ကတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူခွေရေးကြီးညာစာတမ်း290ပြည့်အထိမ်းအမှတ်ဖြင့်သမ္မတကပေးပို့တဲ့တဝန်လွှာတဲ့အခုလိုတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့လူခွေရေးအခြေအနေပိုင်းမှာအားနည်းဆဲရှိနေပေမဲ့ဖြစ်ထွန်းတိုးတက်မှုပိုင်းရှိလာတာကိုလည်းအတိအမှတ်ပြုပြောဆိုသွားပါတယ်။အပြည့်အစုံကိုတော့မြန်မာနိုင်ငံမျိုးသားလူခွေရေးကော်မရှင်ကကမ္ဘာကထပြုပြီးဒီကနေ့ကျင်းပတဲ့အခမ်းအနားကိုကိုယ်တိုင်သွားပြီးတော့တည်ယူထားတဲ့ကိုထက်အောင်ခန့်ကရန်ကုန်မြို့ကတရင်ပေးပို့ထားပါတယ်
။ကမ္ဘာလူခွင့်ရေးကြီးညာစာနဲ့290ပြည့်ထိမ်းမဲ့ဆောင်မိုးကတော့လူခွင့်ရေးရက်တီပြီးဆိုတာပဲဖြစ်ပါတယ်။အဲ့ဒီဆောင်မိုးနဲ့ညီမြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးချင်းနေဒုတောင်းလှုပ်ဆောင်မှုတမရအဝင်မြေကတဝန်လာမှာတိုက်တွန်းထားတာကိုလူခွင့်ရေးကော်မရှင်ဩဂရဦးဝင်းမရာကအခမ်းအနားတွင်ဖတ်ကြားတော်ပါတယ်
။နိုင်ငံသားများရဲ့လူခွင့်ရေးအခြေအနေပုံမိုတိုးတက်ကောင်းမွန်လာစေရေးအတွက်ပြည်ထောင်စုဝန်ကြီးဌာနများတိုင်းဒေသကြီးနှင့်ပြည်내အစိုးရများအရက်ဖက်လူမှုဖွဲ့စည်းများအစိုးရမဟုတ်သောဖွဲ့စည်းများအစိုးရနှင့်ပုဂ္ဂလိကမီဒီယာအဖွဲ့စည်းနှင့်ပြည်သူများသည်မြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်နှင့်ပူးပေါင်းဆောင်ရွက်ကြပါရန်တိုက်တွန်းလိုက်ပါသည
်ဒီကနေ့ခန္ဓာကိုယ်တော့မြန်မာနိုင်ငံလူခွင့်ကော်မရှင်ကဦးဆောင်ကျင်းပတာဖြစ်ပြီးနိုင်ငံသားတဏ္ဍာမများရန်ကုန်တိုင်းစိုးရွားဖွဲ့တာဝန်ရှိသူများကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ကတာဝန်ရှိသူများလူခွင့်ရေးလှုပ်ရှားသူများတက်ရောက်ကြပါတယ်မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့လူခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တွေလက်ရှိဖွဲ့စည်းပုံဥပဒေပါနိုင်ငံသားခွင့်ရေးတွေနိုင်ငံချင်းချင်းချုပ်ဆိုထားတဲ့သဘောတူစာချုပ်တွေစတာတွေနဲ့ညီနိုင်ငံသားတွေရဲ့လူခွင့်ရေးကိုလေးစားစောင့်ရှောက်ဖြည့်ဆည်းပေးရမှာလူခွင့်ရေးကော်မရှင်အခမ်းအနားကိုဝင်းကြီးဒေါက်တာဝင်းမြတ်ကြီးကလည်းထောက်ပြပြောဆိုပါတယ်ကော်မရှင်ရဲ့ကြံပြုချက်တွေပေါ်အစိုးရဘက်ကအကောင့်ထဲပေါ်လုံဆောင်ရေးနဲ့ပတ်သက်ပြီးဒေါက်တာဝင်းမြတ်ကြီးက
ကြံပြုချက်များအပေါ်လဲအစိုးရအနေဖြင့်လည်းပြည်သူတွေအတွက်ပုံမူထိရောက်စွာအကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်မယ်လို့ညွှန်လင့်ပါတယ်အကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်အောင်လဲအစိုးရအနေနဲ့ကြိုးစားဆောင်ရွက်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ပြီးခဲ့တဲ့290အချိန်ကိုပြန်ကြည့်ရင်နိုင်ငံတကာမှာလူခွင့်ရေးနဲ့ပတ်သက်လို့တိုးတက်လာတာများပြီးမြန်မာနိုင်ငံမှာတော့အားနည်းနေသေးတယ်လို့ထောက်ပြသူကထင်ရှားတဲ့စာရေးဆရာမတူဖြစ်သူမတီရာဆန်ကြောင့်မှာဒါပေမဲ့လည်းဖြစ်ထွန်းပြောင်းလဲမှုရှိတာကိုလည်းသူကအတိအမှတ်ပြုပြောဆိုပါတယ
်တကယ်တမ်းကတော့ကျွန်မထင်တယ်ဒါကဒီအစိုးရလက်ထက်ဟိုအစိုးရလက်ထက်ဆိုတာအထက်ပေါ့နော်ဒီအစိုးရနောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဒီလူရောက်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့လူတို့ရဲ့တိမှုကလည်းတိုးလာသလိုကျင့်သုံးနိုင်ခွင့်အခွင့်အလန်းလည်းအတန်အသင့်တော့တိုးတက်လာတယ်
1946ခုနှစ်မှာဖွဲ့စည်းတဲ့ကုလသမဂ္ဂလူခွင့်ကော်မရှင်ကနေအပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းမူကြောင်းကို1946ခုနှစ်ကနေ28နှစ်တိနှစ်နှစ်ကြာဦးဆောင်ရေးဆွဲခဲ့တာပါအပိုက်30ပါတဲ့အဲ့ဒီကြီးညာစာတမ်းကိုတော့1948ခုနှစ်ဒီဇင်ဘာ10ရက်နေ့မှာကုလသမဂ္ဂအထွေထွေညီလာခံကြီးကနေအတည်ပြုပေးခဲ့ပါတယ်ဒါကြောင့်အပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းအတည်ပြုခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကိုအစွဲပြုပြီးအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်1950ခုနှစ်ကစပြီးတရားဝင်သတ်မှတ်ခဲ့တာပါခင်ဗျာ